ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပညာရေးဌာနကိုဦးဆောင်ဖို့လင်ဒါမက်မဟုန်းကိုအဆိုပြုရွေးချယ်ကြောင်းနိုဝင်ဘာ20ရက်အင်္ဂါနေ့နောက်ပိုင်းမှာကြေညာပါတယ်မက်မဟုန်းဟာထရမ့်ရဲ့အရင်သမ္မတတက်တန်းအတွင်းတုန်းကအသေးစားလုပ်ငန်းကြီးကြပ်ရေးဌာနအကြီးအကဲဖြစ်တာဝန်ယူခဲ့ဘူးပြီးကမ္ဘာနှစ်ပန်းပြိုင်ပွဲဖျော်ဖြေရေးအစီအစဉ်တွေမှာဆယ်စုနှစ်နဲ့ချီဦးဆောင်ကူညီဆောင်ရွက်ခဲ့ဖူးပါတယ်လင်နာအနေနဲ့ဆယ်စုနှစ်တင်တဲ့ချီဦးဆောင်ခဲ့တဲ့အတွေ့အကြုံပညာရေးနဲ့စီးပွားရေးလုပ်ငန်းခွင်နှစ်မျိုးစလုံးအကြောင်းအသေးချာနားလည်သူဖြစ်တာကြောင့်နောက်မျိုးဆက်အမေရိကန်ကျောင်းသားကျောင်းသူတွေလုတ်သားတွေပို့ပြီးအည်သွေးပြဝသူတွေဖြစ်လာပြီးကမ္ဘာမှာအမေရိကန်ပညာရေးစနစ်ဟာနံပါတ်1ဖြစ်လာအောင်ဆောင်ရွက်လိမ့်မယ်လို့ထရမ့်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ပညာရေးနဲ့ပတ်သက်ပြီးပြည်내အလိုက်ဆုံးဖြတ်ပိုင်ခွင့်ပေးဖို့အတွက်လင်ဒါကဥဆောင်အကောင့်ထဲပေါ်မှာဖြစ်ကြောင်းလည်းရေးသားထားပါတယ်။ Wall Street ကငွေကြေးရင်းနှီးမြှုပ်နှံသူ Howard Lutnick ကိုတော့ကုန်သွယ်ရေးဝန်ကြီးခန့်အပ်ဖို့အင်္ဂါနေ့မှာပဲအဆိုပြုပါတယ်အသက်63နှစ်အရွယ်ဘီလီယံနာလည်းဖြစ်ထရမ့်အာဏာလွှဲပြောင်းရေးအဖွဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်တဲ့ Lutnick ဟာထရမ့်အစိုးရအဖွဲ့အဆင့်မြင့်ယာတုနေရာတွေအတွက်လူတွေစစ်စစ်ရွေးချယ်တာမှာအဓိကဆောင်ရွက်သူဖြစ်ပါတယ်။ဝါရင်ရုပ်မြင့်တန်ကြားစီစဉ်မှုတူဖြစ်တဲ့ဒေါက်တာမမက်အော့စ်ကိုကျန်းမာရေးဆောင်ရှားမှုအစီအစဉ်မက်ဒီကယ်နဲ့မက်ဒီကိတ်ဌာနကိုဦးဆောင်ဖို့အဆိုပြုထားပါတယ်ခင်ဗျာ။